မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးဌာနကိုကျွန်မခင်ဗျာတွေကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကနေဒီလ၂ရက်နေ့အထိဖမ်းဆီးထိန်းသိမ်းခံထားရတဲ့တရင်သမား22ယောက်ထက်မနည်းရှိတယ်လို့တရင်သမားများကကွယ်စောင့်ရှောက်ရေးနိုင်ငံတကာအဖွဲ့တစ်ခုဖြစ်တဲ့ CPJ ကပြောပါရယ်။ပြည်တွင်းကတရင်မီဒီယာသမားတွေကတော့ဒီလ၂ရက်နေ့နောက်ပိုင်းမှာထပ်မံဖမ်းဆီးခံရသူတွေလည်းရှိနေတာကြောင့်နောက်ဆုံးဖမ်းဆီးခံရတဲ့တရင်တောက်ကြီးအထက်က30ကျော်လောက်ထိရှိနိုင်တယ်လို့ပြောဆိုကြပါရယ်။ဒီလိုဖမ်းဆီးခံရတဲ့သူတွေတရားစွဲဆိုခံရတဲ့တရင်တောက်တွေရဲ့မှာအမျိုးသမီးတွေလည်းပါပါတယ်။ဆီယာနာတိန်းမှုစန့်ကျင်ဆန္ဒပြပွဲတွေနဲ့ဆက်ဆက်ပြီးတော့တရင်ယူရင်းနဲ့ဖမ်းဆီးထိန်းသိမ်းခံရတဲ့အမျိုးသမီးတရင်တောက်တချို့ကိုဆက်တွေ့နေနေပြီးဒီတရင်တန်အမျိုးသမီးခန္ဓာမှာဆင်ဆက်ထားပါရဲ့ရှင်။တရက်စစ်တပ်ကအာဏာသိမ်းပြီးတင်ကစလို့ဖမ်းဆီးထိန်းသိမ်းခံရတဲ့သူ1900ကျော်ရှိတယ်လို့လူ့ခွင့်ရေးလေးလာစောင့်ကြည့်တဲ့အဖွဲ့တွေကပြောဆိုကြပါတယ်။အများစုပြန်လည်လွတ်လာတာရှိပေမဲ့တရားစွဲဆိုခံထားတဲ့သူတွေဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံရသူတွေလည်းအများပြားရှိနေပါတယ်။ဒီထဲမှာသတင်းသမားတွေလည်းပါပါတယ်။အာဏာသိမ်းမှုအပြီးဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းသမား20ကျော်ရှိပြီးဒီထဲမှာတုတ်ဝက်နီးပါးလောက်ကဆက်ပြီးတော့ထိန်းသိမ်းခံရ70လို့သတင်းသမားများကောက်ွဲစောင့်ရှောက်ရေးအဖွဲ့ CPJ ကပြောပါတယ်။ဒီနေ့ရက်ပိုင်းတွေအတွင်းသတင်းမီဒီယာသမားတွေကိုပြစ်မှတ်ထားဖမ်းဆီးရတွေပိုတွေ့လာနေရပြီးသတင်းရယူရတဲ့နေရာမှာအနေရပိုများလာနေတယ်လို့ဖေဖော်ဝါရီ29ရက်နေ့ကဖမ်းဆီးခံရပြီးပြည်လည်လွတ်မြောက်လာတဲ့မကွေးမြည်နယ်သတင်းဌာနကမက်ဆာတာကပြောပါတယ်
။ကျွန်တော်ကတော့သတင်းသမားတွေအနေနဲ့အနေရရှိရလို့ထင်ပါတယ်။ဘာလို့လဲဆိုတော့ကျွန်မဖမ်းခံရတဲ့နေရာဆိုကျွန်မခေါင်းမှာစောင့်ထားတဲ့အုပ်ထုပ်မှာသတင်းမီဒီယာဆိုပြီးတော့ချင်းချင်းရှားရှားနှစ်ဖက်စလုံးမှာပေါ့နော်။ဒီတစ်ဖက်တစ်ဆင့်မှာပါတယ်။ဒါမှမဟုတ်လည်းသူတို့ဖမ်းတယ်ဆိုတော့လေကျွန်တော်တို့သတင်းသမားတွေကသတင်းသွားယူနေတဲ့အချိန်မှာသတင်းတောက်ကိုခြေချကြအမှတ်သားပါတဲ့ဥပ္ပါနဲ့သွားရင်သူကြည့်တဲ့လူကပြစ်မှာတက်သွားတယ်။မပါဘူးဆိုရင်လည်းဒီလူတွေကကျွန်တော်တို့ကိုလေအဲ့လိုမျိုးတုံ့ဘူးလေပေါ့။ဒီလူတွေကနေပြီးတော့ပါလဲပေါ့ကင်မရာနဲ့ဓာတ်ပုံရိုက်တယ်ဘယ်သူလဲဆိုတာမျိုးကျွန်တော်တို့ပြောတယ်။ကျွန်တော်တို့မှအဲ့မှာအတော်တော်ကိုအနေနဲ့ညှပါတယ်ဟုတ်ခုချင်းရတော့
ဒီနေ့သတင်းဌာနကသတင်းတောက်တူဖြစ်တဲ့မဆာဆာဟာပြီးခဲ့တဲ့29ရက်နေ့ကမကွေးမြို့မှာသတင်းယူရင်းနဲ့ဖမ်းဆီးခံခဲ့ရတာပါ။
ဒီမနက်10:00နာရီလောက်ပေါ့လေကျမကလည်းဒီစပြီးတော့တတိကိုထွက်လာတဲ့အချိန်ပေါ့လေဆမ်းမပြတာမကြားဘူးဆမ်းမဘူးမှမပြကြသေးဘူးသူတို့ကသူတို့ထင်တဲ့နေရာမှာပေါ့နော်လူစုစုရှိတော့မဲ့နေရာမှာလေရဲတွေကလူစုခွဲနေတဲ့ပုံစံကျမတို့ကြားလိုက်တာအဲ့ဒါမှာအမျိုးသမီးတော့ဖမ်းခံရပြီဆိုတော့ကျမလည်းအဲ့ဖမ်းခံရတယ်ဆိုတဲ့နေရာကိုကျမတင်းသွားယူတာပေါ့လေတင်းသွားယူတဲ့အချိန်မှာအဲ့ရဲတွေပဲတွေ့ရဲတွေပဲတွေ့တော့အဲ့လမ်းတော်လမ်းလာရလည်းရှိတယ်ကျမကအဲ့ဆိုင်ကဘောကနေပြောက်သွားနေအရှိအမီစီးတယ်ကျွန်မကနောက်ကစီးပြီးကျွန်မကကင်မရာနဲ့ပြိုင်နေတဲ့အချိန်မှာအဲသူ့ကိုဖမ်းသူ့ကိုဖမ်းဆိုရင်ကျွန်မကိုဗိုင်းင်းတက်ပြောပါလိဗိုင်းင်းတက်ပြောကျွန်မကကြီးလာကြီးတဲ့အချိန်မှာကျွန်မတို့ကနေစလိုက်ပြီးတော့ဖမ်းတယ်လို့အဲရဲညာ16ရောက်ခံတော့တရှိမှတင်တယ်ဟုတ်အဲအဲ့လိုဖမ်းခံလိုက်ရတယ်ပေါ့လိ
ဖမ်းဆီးခံရတဲ့အချိန်တခြားလူ့ဖော်ကိုင်းတဲ့တရင်သမားတွေကိုဆက်သွဲအသိပေးနိုင်ခဲ့တဲ့အတွက်ရဲချက်ဖွဲ့ကနောက်ပိုင်းမှာသူ့ကိုပြန်လို့ပြေးခဲ့တယ်လို့လည်းမဆာသာကပြောပါတယ်မဆောက်စားလို့ဖမ်းဆီးခံရတဲ့တရင်တောက်တိုင်းပြန်လွတ်လာတာတော့မဟုတ်ပါဘူး။အမျိုးသမီးတချို့အပါအဝင်ဖမ်းဆီးထိန်းသိမ်းခံထားရတဲ့တရင်တောက်10ရောက်ဝန်းကျင်လောက်ရှိနေပြီးသူတို့ရဲ့ဘေးကင်းလုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်မှုတွေလည်းရှိနေတာပါ။တချို့ကပြန်လွတ်လာပြီးတော့မှတရားရင်ဆိုင်နေရတဲ့သူတွေလည်းရှိပါသေးတယ်။ဖေဖော်ဝါရီ24ရက်နေ့ကဖမ်းဆီးခံရပြီးအာမခံနဲ့ပြန်လွတ်လာတဲ့မုံရွာရုပ်တံတရင်ဌာန MCN ကတော်တင်မဆွေကတော့မုံရွာမြို့မှာမိခွင်းဖြစ်တဲ့လူငယ်တယောက်ကိုရက်ကောက်ကတွေ့ရှိပြီးမင်းများစစ်ဆေးနေတဲ့ဗီဒီယိုကိုသတင်းမှာဖော်ပြခဲ့ပြီးတဲ့နောက်ဒီလူငယ်ကစစ်တပ်ကခိုင်းလို့လုဆောင်ရတာပါလို့ပြောဆိုခဲ့တာနဲ့ပတ်သက်ပြီးဆရာနာပိုင်းတွေကတုံ့ပြန်ချက်ရဖို့အတွက်ရဲစခန်းကိုတွားရောက်ဆက်သွယ်မြင်းများချိန်မှာ Voice သတင်းဌာနကဒေါက်ခင်ကြီးဆန်းတဲ့အတူဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်
။အများပြည်သူကသိသိသိခိုက်တဲ့ဆိုတဲ့သတင်းကိုကျမတို့ဌာနနဲ့လွှင့်ပေးခြင်းဖြစ်တယ်။ကျမတို့ကဒါကိုအကွက်တကျစီရင်ဆောင်ရပြီးတော့ໃຊတဲ့တဲ့ရင်လည်းမဟုတ်ဘူးစစ်စဲနေတဲ့ရမိရဖာတွေနဲ့ရပ်ွက်အုပ်စုရုံမှုအဲ့ဒီမှာရှင်းနေလဲပါတယ်ဘယ်ပညာရှင်းနေပေါ့ရှင်အဲ့အရာကိုကကျမတို့ကအရှိကလေးတိုင်းကိုအများကြီးသူဒါတဲ့ရင်မှန်ကိုသိရှိဖို့ပေါ့နော်တဲ့ရင်ရဲ့ပြည်စင်ကိုသိရှိမှုကျမတို့ကဆိုင်ကူးတင်ဆက်ပေးခြင်းဖြစ်တယ်ဒါဘုမကျမတို့ကအားငါကနဲ့ဆွဲခါရတယ်အများကြီးသူတွေချင်းအောင်ဆင်မဖြစ်အောင်လုပ်ခြင်းဒီနိုင်ငံတော်ကိုအညီပြအောင်လုပ်ခြင်းနောက်တစ်ချက်ကကြတော့နိုင်ငံတော်ဝန်ထမ်းဆောင်နေတဲ့သူတွေကိုဤသူတွေကဘလို့မုန်းကားဖြစ်အောင်တွေးထုံလို့ဆိုတယ်လို့အဲ့ချက်သုံးချက်ကိုကျွန်မတွေးပါတယ်အဲ့ဒီအရာတွေနဲ့ကျွန်မကလုံးဝမကြီးပါဘူးရှင်ကျွန်မကိုယ်တိုင်ကလည်းမကြီးတဲ့အကြောင်းကိုတက်ပြီးအခိုင်အမာပြနိုင်တယ်မီဒီယာသမားတယောက်ရဲ့ကျွန်မအပြစ်မရှိဘူးဆိုတာကိုလည်းယုံကြည်တယ်အ ไอ้อะจังตูรู้ว่าเตียซวยตีนเนาะแม้ส่วนจม้าชุบแท้เปลี่ยนมาเลยไอ้ขาจ่ายเองจม้ารู้ว่าอุบัติเหตุเนี่ยสั่นออกมาบ่เนี่ย
ตูเนี่ยดอกคินีซันโด2อู้กูพั้นซี้ไอ้เฉยมา905กะจีเนี่ยเตียซวยเลยหลูပြောပြီးတော့พั้นเกราบาဒီပုံမှန်နဲ့ဖန်ဆီးခံရတဲ့သူတွေကိုအာမခံနဲ့ပြန်လို့ပေးလို့မရပါနဲ့သူတို့ကတော့သိန်း90စီနဲ့အာမခံပေးခဲ့တာလို့တော်တင်မဆေကပြောပြပါတယ်။ပြန်လို့ပေးစုတော့မှလည်းခေါ်ယူစစ်ဆေးမိညာနာတွေသူတို့ရဲ့သတင်းဖော်ပြချက်တွေနဲ့ပတ်သက်လို့တောင်းပန်ဖို့ပြရားပြရားတွေလည်းရှိတယ်လို့တော်တင်မဆေကပြောပါတယ်
။ဒီမှာတို့ဒီ25ရက်နေ့မှာဖမ်းပြီးတော့26ရက်နေ့မှာဒီမှာတို့အာမခံဆိုပြီးတော့ပြန်လို့ပေးလိုက်တယ်။ပြန်လို့ပေးလိုက်ပြီးတော့28ရက်နေ့ကြာတော့ဒီမှာတို့မတည့်ရတဲ့ကောင်ခေါ်ပြီးတော့ကျမတို့လာခဲ့ဖို့ခေါ်လို့ပေါ့ကျမတို့ကသွားကြတယ်အခုမှသွားနေနေရအဲ့လိုသွားတဲ့ခါမှာဒီစစ်တပ်ကပေါ့နော်တာဝန်ရှိမှုကိုသူပြောတယ်သူနာမည်တို့ယာတို့တော့ပြောတော့သူကကျမတို့အခမ်းမှုရဲ့အခါနဲ့မှတကားပိတ်ပြီးတော့ခေါ်ပေးပါတယ်ခေါ်ပေးတဲ့ခါမှာဒီကိစ္စနဲ့ပတ်သက်ပြီးတော့တကယ်ကြည့်ရှုတဲ့အားလည်းများတယ်ပေါ့နော်သုံးသန်းကျော်တာဖြစ်ပါတယ်ပေါ့အဲ့ကြတော့ဒါစစ်တပ်နေနေလည်းအများကြီးဒုက္ခကြဆဲရတယ်အော်သူတောင်းမှပြီပါဒီမှာမြောက်ဝတီတင်ထားလာလဲပေါ်ထားတယ်ပေါ့သူတောင်းမှမှာမြောက်ဝတီတင်ထားလာရကျူးမယ်တခါလည်းလွတ်မယ်လို့ပြောပါလို့ဆိုဒီမှာအနေနဲ့အဲ့ဒီလိုရကျူးပြီးရလွတ်မှာကိုဒီမှာလက်ကမခံပါဘူးတောင်းလဲတောင်းမှနိုင်ပါဘူးလို့ပြောပါလို့ဆိုအဲ့ဒါဆိုဒီမှာတူတူတယောက်ရဲ့ဆန္ဒသဘောထားအိမ်ကဒီချာတောင်းမှရမယ်လို့လည်းခိုင်းပါလို့ဆိုအဲ့ဒီလိုလည်းဒီချာမတောင်းမှနိုင်ပါဘူးလို့ဒီမှာပြောခဲ့ပါတယ်
အခုလိုသတင်းသမားတွေကိုဖမ်းဆီးတာအချက်ကန်တာတွေဟာသတင်းမီဒီယာတွေရဲ့လွတ်လပ်စွာသတင်းရယူခွင့်ကိုချိုးဖောက်တာဖြစ်တယ်လို့ဒေါ်တင်မဆေကပြောပါတယ်
။ဒါကသမားတို့ရဲ့သတင်းလွတ်လပ်ခွင့်အဖြစ်ကြီးတယ်။နောက်ပြီးတော့ခိနှိတ်တယ်၊ချုပ်ချယ်တယ်လို့ပဲကျွန်မအနေနဲ့ယူဆပါတယ်။ကျွန်မတို့ကနှစ်ဖက်မြင်ပါဖို့ရတဲ့ရဲစခန်းကိုသွားတဲ့အခါမှာနှစ်ဖက်မြင်ပါဖို့ပြောသွားတဲ့လူကိုစိတ်ဖားနေဆိုတာကျွန်မအနေနဲ့ဒီကိစ္စကိုလုံးဝလက်သက်မခံနိုင်ပါဘူး။လက်သက်မခံနိုင်တဲ့အကြောင်းကိုလည်းကျွန်မသူတို့ကိုပြောပါတယ်။ပြောတဲ့ခါကျမှ gain တော့တော့ရှိရပေးတာဆိုပြီးတော့ကျမပုံကိုယူပြီးတော့ messenger တွေကစတခုချင်းဖွင့်ကြည့်ပါဦးအဲ့ခါမှလည်းကျမကဒါကျမဟာသတင်းတောက်တောက်ဖြစ်တယ်နောက်ပြီးတော့ကျမဟာတရားခံတောင်းမဟုတ်ဘူးနောက်ပြီးတော့ကျမရဲ့ကိုရေးကိုတာက messenger ထဲမှာပြောထားတဲ့ဟာတွေကြည့်ချင်းပြီးဒါလူခွေကိုကြောင်ကြောင်နေနေချိုးပေါက်တယ်လုံးဝမလုပ်ပါနဲ့ဆိုပြီးတော့အဲ့မှာဒုတိယကြိမ်ကျမပုံကိုပြန်လုပ်ပါတယ်ဆိုရင်ကျမအဲ့ဒါလည်းတရားခဲ့ပါဦးအခုဆိုရင်ကျမရဲ့ဖုန်းနဲ့ကျမရဲ့ကင်မရာကိုလည်းတင်ထားပါတယ်လွယ်တဲ့ခံပက်အိတ်ကလေးကိုလည်းတင်ထားပါတယ်လိုက်ဆိုင်ကလိုက်ဆိုင်လည်းတင်ထားပါတယ်ရဲတော့ကတည်းကတင်ထားပါတယ်ကျဲအဲ့တည်းကတကယ်လို့ကြောင်ကြောင်တင်းတင်းချိုးဖောက်တယ်လို့ကျမအနေနဲ့ယူဆပါတယ
်စစ်တပ်ကအာဏာသိမ်းလိုက်ပြီးရဲ့နောက်ပိုင်းတစ်လအထွန်းမှာပဲသတင်းလွတ်လပ်ခွင့်တိတိတတ်တာကန့်သက်ခံလာနေရတယ်လို့ပြည်လက်သတင်းဌာနကမက်ဇာဇာကလည်းပြောပါတယ
်သတင်းလွတ်လပ်ခွင့်ကတော့ကျမတို့စုံချုံတာပေါ့ဒီကိုအမြင်ကိုအမြင်တိုင်းရေးလို့မရတဲ့အဥ္စာတွေလည်းရှိတယ်ခုချိန်ကတော့သတင်းရေးတာချင်းကိုပဲကိုယ်တွေလူလုံးဆိုရင်ကိုယ်ကသူတို့ကအစီအပြေတဲ့ပုံစံမျိုးဆိုတော့စိတ်ကောလူရောကိုမလုံခြုံဘူးလောက်တာလောက်နေရတယ
်။အာနာသိန်းယူထားတဲ့မြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဟာသူတို့ကိုအာနာသိန်းအစိုးရစစ်အစိုးရစစ်ကောင်စီလို့တုံးတုံးရေးသားတာတွေမလုပ်ကြဘူး။သတင်းမီဒီယာတွေကိုအတိအပြစ်စာထုတ်ပြန်ထားတယ်လို့ပဲသတင်းသမားတွေအပေါ်မှာတိုက်ခိုက်ကြတာတွေကလည်းပိုးပြီးတော့ရှိလာနေတာပါ။လက်ရှိအချိန်မှာအခက်အခဲတွေရှိနေပေမဲ့လို့သတင်းသမားတယောက်အနေနဲ့အလုပ်တွေကိုတော့ဆက်ပြီးတော့လုပ်သွားမယ်လို့မက်ဆာဇာကပြောပါတယ်
။ဘုန်းတော်ဟိုကွာတာကိုယူတဲ့ဆိုင်နဲ့ကြည့်ဆောင်ဆောင်ကိုလုံနိုင်တဲ့ဘက်ကနေပြီးတော့ဒါကျမတို့ကလည်းကျမတို့အလုပ်ကိုကျမတို့လုံအောင်ပါပဲနော်။ဒါမှမဟုတ်တော့ဒီကျမတို့ data ကဖြစ်ပြနေတဲ့ဥစ္စာတွေတခြားရန်ကုန်ကလူတွေကလာပြီးတော့သတိယူဖို့နေဖို့ဆိုတာခက်ခဲတယ်။ကျမတို့ data အကြောင်းကိုကျမတို့ data မှာဖြစ်ပြနေတဲ့ဥစ္စာတွေကိုတော့ကျမတို့ data ကနေရမှာမခေါ်ပြလို့ရှိရင်ကြည်ကြည်ပြန်ပြန်တည်မှာမဟုတ်ဘူး။ကျမတို့ဒီဖြစ်ပြပြီးပေါ့လေ။အဲ့ဒီအတွက်ကျမတို့ကတော့ကျမလုံနိုင်တဲ့အခြေအနေရှိဘောကကြီးဒီဇိုင်းနဲ့လောက်တော့ရှိပါတယ်ဟုတ်
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတော်ဆန္ဒပြလှုပ်ရှားမှုတွေဖြစ်လာပြီးဒီလှုပ်ရှားမှုတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွင်းမှုတွေချမှာစုစုစားစားတရင်ညီနေကြတဲ့တရင်သမားတွေတဲ့အမျိုးသမီးတွေနဲ့အများပြားပါဝင်နေလို့မိုက်ကာသာကပြောပါတယ
်လူသမီးတရင်တော်တွေကလည်းဒီကာလကြီးမှာပေါ့နော်သူတို့တွေတွေးနေပြီးတော့တရင်မယူဘူးလားလို့ဆိုတော့မဟုတ်ဘူးအကုန်လုံးကသူ့အလုပ်ကိုသူတာဝန်ကျောင်းလူသမီးဖြစ်တယ်လို့ပေါ့နော်လူသမီးတရင်သမားတွေခက်ခက်ခဲခဲကာလကြီးတွေထဲမှာဆက်ပြီးတော့တရင်ညီအောင်ကျွန်တော်တွေ့ရပါတယ်ရှင်မန္တလေးမှာဆိုလို့ရှိရင်လည်းစိတ်ဓာတ်ခက်တဲ့နေဓာတ်ရဲပုံလိုက်ွယ်လိုက်ပြီးကြတော့ကမလာနဲ့သူတို့မှတ်တမ်းလေးတွေရိုက်ကြည့်တော့တရင်ညီအောင်လည်းကျွန်တော်တို့ဟိုကြားပြရပါတယ်ရှင
်ဒီလိုခက်ခက်ခဲခဲတရင်ညီနေကြတဲ့တရင်တောက်တွေကိုစစ်အာဏာပိုင်ရဲ့ဘက်ကဖမ်းဆီးတာတရင်လွတ်လပ်ခွင့်နဲ့အခြေခံဒီမိုကရေစီခွင့်ရေးတွေကိုထိန်းချုပ်ဆန့်ကျင်လာနေတာတွေကိုလွတ်လပ်တဲ့သတင်းမီဒီယာသမားတွေကတော့လက်မခံစားဘူးလို့ပြောဆိုကြတာတွေရှိနေပါတယ်ရှင်ဒီတင်ဘက်အမျိုးသမီးကဏ္ဍကိုတော့ဒီမှာပဲရန်နာဝင်ပြပါဒီမှာခင်ဗျူထွေးပါရှင်
time.